မြန်မာနိုင်ငံမှာဆက်အနာသိမှုဖြစ်ပွားခဲ့တာနဲ့ပတ်သက်လို့ပိတ်ဆို့အရေးယူမှုတွေချမှတ်မယ်ဆိုရင်အောက်ခြေကလူထုကိုထိခိုက်တာမျိုးမဖြစ်စေမဲ့ပြစ်မှတ်ထားဒဏ်ခတ်အရေးယူမှုမျိုးဖြစ်တဲ့နယ်လို့ကုလသမဂ္ဂကတောက်ကြနေ့မှာပြောကြားလိုက်ပါတယ်ဖေဖော်ဝါရီ12ရက်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပခဲ့တဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီအရေးပေါ်အစည်းအဝေးပွဲအကြောင်းကိုတော့ကိုဇော်ဝင်းနိုင်ကတင်ပြထားပါတယ
်ဖေဖော်ဝါရီ10ရက်နေ့ကအာဏာသိမ်းလိုက်တဲ့တပ်မတော်ခေါင်းဆောင်တွေကိုအမေရိကန်အစိုးရကတန်ခါအရေးယူမဲ့အစီအစဉ်တွေထုတ်ပြန်လိုက်ပြီးမှကုလသမဂ္ဂလက်ထောက်လူ့အခွင့်အရေးကော်မရှင်နာမင်းကြီးနတာအယ်နာစီဖ်ကဂျနီဗာမြို့မှာကျင်းပနေတဲ့လူ့အခွင့်အရေးကောင်စီညီလာခံမှာအဲ့လိုပြောကြားလိုက်တာပါအာဏာသိမ်းစစ်ခေါင်းဆောင်တွေအပေါ်တန်ခါပိတ်ဆို့မှုတွေလှုပ်ဆောင်တာဟာတင့်တော်တဲ့လုပ်ရဖြစ်ပေမဲ့အများပြည်သူကိုထိခိုက်စေတာမျိုးမဖြစ်စေဘူးဆိုတာကိုလက်ထောက်လူ့အခွင့်အရေးမဟာမင်းကြီးနတာအယ်နာစီဖ်ကပြောပါတယ
် The seizure of power by the Myanmar military earlier this month constitutes a profound setback for the country
ဒီလအစောပိုင်းမြန်မာစစ်တပ်ရဲ့အာဏာသိမ်းမှုဟာနိုင်ငံအတွက်ဆယ်စုနှစ်တခုကြာဒီမိုကရေစီအသွင်ကူးပြောင်းရေးချိုးဖောက်မှုရလဒ်တွေကိုနောက်ပြန်ဆွဲလိုက်တဲ့ကြီးမားတဲ့ဆောက်ရုံမှုတစ်ခုပါနိုင်ငံတကာအတိုင်းအဝန်းကနေတန်ခတ်ပိတ်ဆို့မှုတွေချမှတ်တဲ့အခါမှာပြည်သူတွေရဲ့အခွင့်အရေးကိုချိုးဖောက်တဲ့လူပုဂ္ဂိုလ်တွေကိုသာအသေးချာပြစ်မှတ်ထားတဲ့ဒဏ်ခတ်မှုမျိုးဖြစ်စေခြင်းပါပဲဒီလိုမဖြစ်မှာကိုစိုးရိမ်ပါတယ်အာဏာသိမ်းစစ်ကောင်ဆောင်တွေကိုပဲပြစ်မှတ်ထားဒဏ်ခတ်ရမှာပါ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ကိစ္စကိုဆွေးနွေးဖို့အတွက်ဗြိတိန်နဲ့ EU ဥရောပသမဂ္ဂတို့ကလူ့အခွင့်အရေးကောင်စီအရေးပေါ်စည်းအဝေးခေါ်ယူပြုလုပ်တဲ့ဂျနီဗာမြို့ကစည်းအဝေးမှာလက်ထောက်လူ့အခွင့်အရေးမဟာမင်းကြီးကအဲ့ဒီလိုပြောကြားခဲ့တာဖြစ်ပါတယ်လူ့အခွင့်အရေးကောင်စီအရေးပေါ်အစည်းအဝေးမှာထွက်ဆိုခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးစုံစမ်းစစ်ဆေးရေးမှူးတောမ်အန်ဒူးကလည်းအခုချိန်ဟာမြန်မာပြည်အတွက်အမတန်ရေးကြီးတဲ့အခြေအနေကိုရောက်နေကြောင်းထပ်ဆိုခဲ့ပါတယ
် This is a moment of great peril for the people of Myanmar. It is a moment of truth for all of us. As the people of Myanmar demonstrate their remarkable
အခုချိန်ဟာမြန်မာပြည်သူတွေအတွက်ကြီးမားတဲ့ချင်းချောက်မှုအန္တရာယ်နဲ့ကြုံနေရတဲ့အချိန်ပါကျွန်တော်တို့အားလုံးအတွက်လည်းတိတ်ကိုရေးကြီးတဲ့အချိန်ဖြစ်ပါတယ်အခုအချိန်မှာမြန်မာပြည်သူတွေကခိုင်မာတဲ့ဆုံးဖြတ်ချက်နဲ့ရဲစွမ်းတက်တီးတွေပြခဲ့ကြပြီဖြစ်သလိုကျွန်တော်တို့ကလည်းသူတို့နဲ့အတူသူတို့တိုက်ပွဲဝင်နေတဲ့စံတန်ဘိုးတွေကိုထောက်ခံအားပေးကြရအောင်ပါဒီစံတန်ဘိုးတွေဒီကနေ့မြန်မာနိုင်ငံမှာတင်းယူခံလိုက်ရတဲ့လူအခွင့်အရေးတွေဆိုတာဟာဒီအဖွဲ့ကြီးဖွဲ့စည်းထားရခြင်းရဲ့အဓိကအခြေခံအုတ်မြစ်ဖြစ်ပါတယ်
ဂျနီဗာမြို့မှာရှိတဲ့ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံအမြဲတမ်းကိုယ်စားလှယ်ဦးမြင့်သူကတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာနိုင်ငံအပေါ်အပြုသဘောဆောင်တဲ့တုံ့ပြန်မှုမျိုးလှုပ်ဆောင်ကြဖို့ဒီအရေးပေါ် CEO ဘက်မှခြေပပြောကြားခဲ့ပါတယ
် Madam President Myanmar is undergoing the complex extremely complex challenges and delicate transition we do not want
မြန်မာနိုင်ငံဟာကြီးမားတဲ့စိန်ခေါ်မှုတွေနဲ့အတူအင်မတန်တိမ်မွေးတဲ့ပြည်ဝင်ပြောင်းလဲမှုတွေကိုပေါ်ဆောင်နေတာဖြစ်ပါတယ်နိုင်ငံအတွင်းအစပြုကစားဒီမိုကရေစီပြည်ဝင်ပြောင်းလဲမှုတွေကိုရက်တက်မသွားစေလိုပါဘူး။ဒါကြောင့်လက်ရှိမြန်မာနိုင်ငံရဲ့အခြေအနေမှန်ကိုနားလည်ပြီးအပြုသဘောဆောင်တဲ့ထိတွေ့ဆက်ဆံမှုတွေနဲ့နိုင်ငံတကာအတိုင်းအဝိုင်းနဲ့ပူးပေါင်းဆောင်ရွက်သွားနိုင်ဖို့မျှော်လင့်ပါတယ
်။မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်ထိတ်တန့်တပ်မတော်ကောင်ဆောင်တွေကိုတန်ခတ်အရေးယူမှုတွေလှုပ်ဆောင်မဲ့အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဖေဖော်ဝါရီလ10ရက်နေ့မှာအထူးမိန့်ခွန်းတရပြောကြားကြေညာခဲ့ပြီးအမေရိကန်မှာရှိတဲ့ဒေါ်လာ1ဘီလီယံတန်ဖိုးရှိတဲ့မြန်မာနိုင်ငံရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားမယ်လို့ပြောကြားခဲ့ပါတယ်။ဖေဖော်ဝါရီလ17ရက်နေ့မှာတော့မြန်မာနိုင်ငံစစ်အာဏာသိမ်းမှုအတွက်ပြစ်မှတ်ထားအရေးယူမဲ့လူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတွေစီးရင်ကိုအမေရိကန်ပြည်ထောင်စုဗန္ဒာရေးဌာနကသမ္မတရဲ့အုပ်ချုပ်ရေးအမိန့်နဲ့အညီထုတ်ပြန်လိုက်တာမှာမြန်မာနိုင်ငံကလူပုဂ္ဂိုလ်10ဦးနဲ့လုပ်ငန်းအဖွဲ့3ခုတို့ပါဝင်ပါတယ်။